ဟားမတ်စ်တို့ဖမ်းထားတဲ့ဒဇင်ကန်တွေလူမျိုးရေးအပါအဝင်အစ္စရေးနဲ့ဂါဇာကြားမှာအပြစ်ရသဘောတူညီချက်တရက်ရပိုင်းတွင်ထွက်လာနိုင်ခြင်းရှိတဲ့လက္ခဏာတွေမြင်ရပါတယ်။အစ္စရေးထိပ်တန်းစင့်လူမျိုးရေးကုလသမဂ္ဂအဖွဲ့တစ်ဖွဲ့ကာတာအီဂျစ်အမေရိကန်တာဝန်ရှိသူတွေနဲ့စကားပြောဖို့ကာတာနိုင်ငံကိုရောက်နေပြီလို့အစ္စရေးဝန်ကြီးချုပ်ယုံပြောခွင့်ရသူကပြောပါတယ်။လာမယ့်ဇန်နဝါရီလ20ရက်နေ့အမေရိကန်သမ္မတဂျိုးဘိုင်ဒန်တာဝန်ကအနားယူပြီးတော့ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်သမ္မတဂျန်သစ်စာဆိုပြီးတော့တာဝန်ယူမဲ့ရက်မတိုင်ခင်မှာပဲသဘောတူညီချက်တရရလာဖို့အတွက်ကြိုးစားနေကြတာပါ15လကျော်ကြာတဲ့စစ်ပွဲကိုရက်ပြီးတော့ကြံနေတဲ့ဒဇဂန်98ဦးလွတ်မြောက်လာရေးအတွက်သဘောတူညီချက်တရရဖို့အတွက်အလွန်အလွန်ကိုပဲနှိမ့်ဆက်လာပြီးလို့သမ္မတဘိုင်ဒန်ရဲ့အမျိုးသားလုံခြုံရေးအကြံပေး Jake Sullivan က CNN ရုပ်သံကိုပြောပါတယ်အစိုးရတာဝန်ယူနေတုန်းမှာပဲဒီသဘောတူညီချက်တရမဖြစ်ဖြစ်အောင်ရရေးမနာမနေဆောင်ရွက်ဖို့ပိုင်းဖြတ်ထားတဲ့အကြောင်းသူကပြောပါတယ်ဆွေးနွေးညှိနှိုင်းမှုတွေနဲ့ပတ်သက်လို့အစ္စရေးဝန်ကြီးချုပ်ဒေတန်ယာဟူးနဲ့သမ္မတဘိုင်ဒန်တို့ဖုန်းစကားပြောခဲ့ကြတယ်လို့လည်းသမ္မတအီဘီရောကဆိုပါတယ်အသေးစိတ်ကတော့မပြောပါဘူးဒိုဟာဆွေးနွေးပွဲတွေနဲ့ပတ်သက်ပြီးတော့သမ္မတကိုနေ့စဉ်မပြတ်ဆင်ခံနေတယ်လို့အမျိုးသားလူမျိုးရေးချန်ပီဆူလီဗန်ကပြောပါတယ်အစ္စရေးနဲ့ဟားမတ်စ်တို့ကြားတွေ့ဝိုက်ညှိနှိုင်းမှုတွေမှာတိုးတက်မှုတချို့ရနေတယ်လို့လည်းသူကပြောပါတယ်